ဝေမူကင်းပြောင်းမလန်းပေါ့ဆိုင်ရောက်နိဗ္ဗာန်ပြီဆို
ဝေမူကင်းပြောင်းမလန်းပေါ့ဆိုင်ရောက်နိဗ္ဗာန်ပြီဝေမူကင်းပြောင်းမလန်းပေါ့ဆိုင်ရောက်နိဗ္ဗာန်ပြီ
ဒီတော့နိဗ္ဗာန်ရောက်ချင်းရင်အရေးကြီးလို့တာကဘာလဲဆိုရင်ဇွဲလာမှုပြင်းပြအောင်အားထုတ်ဖို့ပါပဲ။တကယ်ကြီးလူတွေမှာနေရာတကာကဇွဲလာမှုတွေရှိနေတယ်။မြင်ရကလည်းဇွဲလာနေတယ်။ကြားရတွေ့ရသိရတွေကလည်းဇွဲလာနေတယ်။မြဲတယ်လို့လည်းဇွဲလာနေတယ်။ချမ်းသာတယ်ကောင်းတယ်လို့လည်းဇွဲလာနေတယ်။အသက်ကောင်းငါကောင်းသတ္တဝါကောင်းပဲလို့လည်းဇွဲလာနေတယ်။အဲ့ဒီဇွဲလာနေအကုန်လုံးကင်းသွားအောင်အားထုတ်ဖို့ပါပဲအဲဒီလိုအားထုတ်တယ်ဆိုတာလဲဖြစ်တိုင်းဖြစ်တိုင်းချူမှတ်နေရတာကိုဆိုတာပါပဲမြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းမပြတ်ချူမှတ်နေရတာကိုပြောတာပါပဲအဲဒီလိုချူမှတ်နေရင်ဆွဲလာမှုတွေအကုန်လုံးကင်းပြောက်သွားမယ်အဲဒီလိုဆွဲလာမှုတွေကင်းတော့အရိယာမေဖြစ်ပေါ်ပြီးနိဗ္ဗာန်ရောက်သွားမယ်။ဒါဟာဖြစ်ုပ်ဖြစ်စဉ်ပါပဲ။ဒါကြောင့်จิตတိုင်းမာစုယုံနာစုဆွဲမှုကင်းပြောက်စီဆွဲမှုကင်းပြောက်မဲ့လမ်းပေါ့ဆိုင်ရောက်နိဗ္ဗာန်ပြီလို့သံဃုတ်ကဆိုထားတယ်။အခုခေါ်ခဲ့တဲ့သံဃုတ်တွေဟာအရင်ကငါတော့ကိုးဘုတ်ပဲရှိပါတယ်။တိวิปัตตนาญาสุราเบหาชุฤဖြစ်တနည်းနှစ်ဆွဲလာနိုင်ရာငါးခန္ဓာမှာစွာชุฤဖြစ်တည်းသုံးเบโจงาทุกขานาเบกาชุอะบาตนีလေးမစွဲဖို့ยาဖြစ်เสมมาမှာစွာชุอะบาตนีငါဖြစ်ไขมะชุยุญนาสุซွဲမှုဝင်ရောက်သည်6မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်သာသည်ဖွင့်ဖြစ်တိုင်းမှယူယုံနာစုဆွဲမှုကင်းပြောက်သည်ဖြစ်မမြဲဆင်းရဲသဘောပဲညာနဲ့ရှင်းတော်သည်ကိုဆွဲမှုကင်းပြောက်မဲ့လမ်းပေါ့ဆိုင်ရောက်နိဗ္ဗာန်ပြီတဲ့ဒီဆောင်းဘုတ်ကိုဘုရားဝိပဿနာအခြေခံတရားမှာမူရင်းနေပါပဲဒီမူရင်းညွှန်ကြားချက်တွေဟာวิปัสสนาရဲ့မူတွေစည်းတွေပဲวิปัสสนาဆိုရင်ဒီမူတွေစည်းနဲ့ညွှို့ရမယ်ဒီမူတွေစည်းနဲ့မညီရင်วิปัสสนาအစ်မဖြစ်နိုင်ဘူးဒါကြောင့်ဒီညွှန်ကြားချက်တွေကိုวิปัสสนาရှုနည်းမူတွေစည်းလို့ဘုန်းကြီးကအမည်ပေးထားတယ်အဲ့ဒါကိုမာတာသိသိထားရမယ်လို့ညီကုန်းညို့အနေနဲ့နောက်ဆုံးသောဘုတ်ကလေးတခုလဲပေးထားပါသေးတယ်။တဆဲဝိပဿနာရှုနည်းမူသေးစီသိသိထားရမည်တဲ့။ဒါကတော့အမှားစကားကလေးပါပဲ။ကဲအဲ့ဒီမှားတမ်းကလေးကိုဆိုကြရမယ်။ဝိပဿနာရှုနည်းမူသေးစီသိသိထားရမည်ဆို
။ဝိပဿနာရှုနည်းမူသေးစီဝိပဿနာဖြင့်ဘုရားသိသိသာရဝိပဿနာဖြင့်ဘုရားသိသိသာရ
ဝိပဿနာအခြေခံတရားကတော့သုံးသွားပါပြီအာဘိစကားလောက်ပဲလို့ပါတော့တယ်မြတ်စွာဘုရားတရားဟောတော်မူတဲ့အခါတရားနာပရိသတ်တွေဟာတရားနာရင်ပဲနှလုံးသွင်းရှုမှပြီးတရားဓုတွေကိုရရပြီးသွားကြတယ်အဲဒီလိုတရားရသွားတာတွေဟာတရားတစ်ပွဲတစ်ပွဲမှာကိုအင်မတန်များပါတယ်ဂါထာလေးတစ်ပုဒ်လောက်ဟောတဲ့အခါမှာလဲဂါထာအဆုံးမှာတရားဓုရသွားတဲ့ပုဂ္ဂိုလ်ဥယျဟာမနေဘူးအဲ့ဒါကိုအထာကထာကဒေသနာပရိယောသာနေဒေသနာတော်ယေဆုံ၌သ တုရာတိတိယပါဏသာသနာ7400သောတတဝါတို့အားဓမ္မာဘိသမယောတရားသူကိုရာချင်းသိချင်းသည်အဟောသိဖြစ်လေပြီလို့လည်းလို့ဟောပြထားတာပါတယ်အဲဒါကိုတွေ့ရတော့တချို့ကပြောကြတယ်တရားသူကတဲရလွယ်ပါလားဒီတိုင်းဆိုရင်တဲလွယ်တာပဲအခုကာလတော့အမတန်အာထုတ်နေတာတောင်မရနိုင်ဘူးဘာကြောင့်ဒါလောက်ကွာခြားနေရသလဲစသည်ဖြင့်ဗာမရာမကင်းတဲ့အနေနဲ့ပြောတာကြတယ်ဒီနေရာမှာသတိပြုစရာကတော့အဲဒီလိုပြတဲ့သက္ကတာဟာဝုထုကြောင့်လောက်သာဗရာဏပြုပြီးပြနေတဲ့ယထာဏဖြစ်နေတယ်ဆိုတာရဲ့ဝုထုကြောင့်တည်းတည်းပြနေရမှာတရားတို့ရသူတွေရဲ့အခြေခံအကြောင်းရင်းတွေပါပေါ်ပြရမဖြစ်နိုင်ဘူးဆိုတာရဲ့ဟောတဲ့ဖရာရောနားတဲ့သူတွေရောပုဂ္ဂိုလ်တွေဖြစ်ကြတယ်ဆိုတာရဲ့အဲ့ဓာတွေကိုသတိပြုဖို့လိုပါတယ်ဓမ္မဗရထကထာလို့ဝိထုကျောင်းလောက်ကိုသာဗရာဏပြုပြီးတော့ကြားဆုံနေတဲ့အခါမှာတရားအထုပ်ပုံတွေကိုထဲသွင်းပြီးပြနေရင်ကျယ်လဲအလွန်ကျယ်သွားမယ်ကြည့်ရှုလေးလာတဲ့သူတွေမှလည်းတောင်းလေးသွားမယ်။ဒါကြောင့်အဲဒီကာရာစဒီမှာထုံတော့ပြီးတရားနာတဲ့သူတွေနှလုံးသွင်းပုံကိုမပြတော့ပဲအဲဒီဒေသနာနဲ့သင်လျော်တဲ့ပုဂ္ဂိုလ်တွေမှအကျိုးရသွားပုံလောက်ကိုသာပြသွားတယ်လို့လည်းမှတ်သင့်ပါတယ်။အမှန်ကတော့အဲဒီလိုတရားနာရင်တရားတို့ရသွားကြတဲ့ပုဂ္ဂိုလ်တွေဟာတချို့ကရှင်းဖို့ရှင်းရှင်းဘဝတွေကပါရမီတို့ပါလာတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်အဲဒီလိုပါရမီတို့ပါလာတဲ့ပုဂ္ဂိုလ်တွေဟာလူကြီးတက်တယ်လဲမဟုတ်ပါဘူးနတ်တွေညီမတွေလဲအများကြီးပါပါတယ်တချို့ကတော့ယခုဘဝတွေရှင်းဖို့ကလေးကတရားနာဘူးပြီးတရားအားထုတ်နေကြတဲ့သူတွေဖြစ်ပါတယ်အဲ့ဒါဟာယကန်းဒီမှာလေးဝတ္ထုကိုထောက်ဆပြီးသိနိုင်ပါတယ်တစ်ချိန်လုံးကမြတ်စွာဘုရားသခင်ဟာအခုအလာဘာလို့ခေါ်တဲ့အာလူဤပြည်ကိုကြွရောက်တော်မူပြီးမရဏသတိကမ္မထာတရားကိုဟောကြားတော်မူခဲ့ပါတယ်ဟောကြားပုံကတော့အဒုဝမေဇီဝိတံငါ၏အသက်သည်မခိုင်မြဲပါတကားဒုဝမေမရဏံငါ၏သေးခြင်းကခိုင်မြဲလာကြ၏အဝတ်တံမယာမရိဒါဘမေဝငါသည်မချွတ်သေးရမှာပါတကားမရဏပရိယောသနာမေဇီဝိတံငါဤအသက်သည်သိခြင်းလျံအဆုံးရှိကြသည်ဇီဝိတမေဝအနိယတံအသက်သာလျင်မြည်ရမြည်မြရှေမြည်ဟုဂိမ့်မသေးပဲရှိကြသည်မရဏာနိယတံသိရခြင်းမှမူဂိမ့်သေးပါရကားလို့ဒီလိုမရဏတတိကိုပွားများကြဖို့ဟောကြားတော်မူခဲ့ပြီးတော့မြတ်စွာဘုရားကသာဝတိပြည်ဇေရုံကျောင်းတော်သို့ပြန်ကြွတော်မူခဲ့ပါတဲ့။ဘုရင်ခါကအာလွေပြည်တရားနာပရိသတ်ထဲမှာ16နှစ်အရွယ်ရကန်းသည်တမီးလေးသူငယ်မာလေးတယောက်လည်းပါရှိပါတယ်တဲ့။အဲဒီတငယ်မာလေးဟာအဲဒီကာလကစားပြီးမရဏသတိကမ္မထံကို3နှစ်ပါလုံးဝါမြအားထုတ်နေပါတယ်သုံးနှစ်ကြာတဲ့အခါကျတော့မြတ်စွာဘုရားကအာလူကြီးကိုတခါတခေါက်ပြန်ပြီးကြွလာတော့မူပြန်တယ်အဲ့ဒီခါမှာမရဏသတိကိုပွားများနေတဲ့အဲ့ဒီအမျိုးသမီးကလေးဟာငါဖခင်ရကန်းလှုပ်ဌာနကိုရဖောက်သွားပြီးပို့ရမယ်အဲ့ဒီကပြန်ကြတော့မြတ်စွာဘုရားတန်းသွားရောက်ပြီးတော့တရားနာရမှာပဲလို့ဒီလိုရည်ရွယ်ပြီးအင်္ဂါထွက်လာခဲ့ မြတ်စွာဘုရားဓမ္မတရားနာကြဖို့အသင့်စုဝေးနေတဲ့ပရိသတ်တွေရဲ့အစွန်ဘုရားကသုဖခင်ထံဖြတ်ပြီးသွားတဲ့အခါမှာမြတ်စွာဘုရားစီကိုအဝေးကမျောပြီးကြည့်မိမြတ်စွာဘုရားကလည်းတရားကိုကျူးစွာလာရောက်ပြီးတော့နာစီလိုတဲ့အတွက်မျောပြီးကြည့်တော်မူလိုက်တယ်အဲ့ဒါကိုမြင်ရတော့ဩမြတ်စွာဘုရားသခင်ကအခုပဲလာစီလိုတယ်ဆိုတာကိုရိပ်မိတာနဲ့ဒီကလေးမလေးကတရားနာပရိသတ်ထဲဝင်သွားတယ်မြတ်စွာဘုရားယူသေးသွားရှိခိုးပြီးသင်လျော်တဲ့ရမှာဒီနေပါတယ်တဲ့အဲ့ဒီခါမှာမြတ်စွာဘုရားကသူငယ်မကလေးသင်ဘယ်ကလာသလဲလို့မေးတော်မူပါတယ်မသိပါဗျာလို့ဖြေပါတယ်ဘယ်သားမလို့လဲလို့မေးတော်မူပြန်ပါတယ်မသိပါဗျာလို့ပဲဖြေပါတယ်မသိဘူးလားလို့မေးတော်မူပြန်ပါတယ်သိပါတယ်ဗျာလို့ဖြေပါတယ်သိသလားလို့မေးပြန်ပါတယ်မသိပါဗျာလို့ဖြေပါတယ်ဒါတော့တရားနာနေတဲ့လူလူပရိသတ်ကကလေးမလေးပေါ်မှာအထင်လွဲကုန်နေဒီကောင်မလေးဟာမြတ်စွာဘုရားမေးတာကိုကြောင်ချော်ချော်လုပ်ပြီးဖြေတယ်ဘယ်ကလာတယ်လို့မေးတာကိုအိမ်ကလာတယ်လို့ဖြေရောပေါ့ဘယ်သားမလို့လဲလို့မေးတာကိုလည်းရကန်းလို့ယုံသွားမယ်လို့ဖြေရောပေါ့အဲ့ဒါတွေသူသိရတာနဲ့မသိဘူးကြီးဖြေတယ်ပြီးတော့မသိဘူးလားလို့မေးပြန်တော့လဲသိပါတယ်လို့ဖြေပြန်တယ်သိသလားလို့မေးပြန်တော့လဲမသိဘူးလို့ဖြေပြန်တယ်ဒီကောင်မလေးဟာသင်ရာတွေလျှောက်ပြောနေတာပဲလို့အထင်လွဲပြီးဒီလိုဒီလိုနဲ့ကဲ့ရဲ့စကားပြောကြတယ်တဲ့ဒီတော့မြတ်စွာဘုရားကကလေးမလေးကိုပဲထပ်ပြီးတော့မေးမြန်းတော်မူပါတယ်သူငယ်မလေးသင်ဘယ်ကလာသလဲလို့ငါကမေးတာကိုမသိပါဗျာလို့သင်ကဘာကြောင့်ဖြေရသလဲစသည်ဖြင့်ထပ်ပြီးမေးတော်မူပါတယ်ဒီတော့ယကန်းမိမာလေးကဖြေချလျှောက်ထားပါတယ်လျှောက်ထားပုံကတော့သုံးလောကထုတ်ထားညစွာဗျာတတိတော်မှာအိမ်ကလာတယ်ဆိုတာကတော့အများပဲသိနေကြပါတယ်ဒီကြောင်းကိုမင်းများစရာမရှိပါဘူးဒီကြောင်းကိုမေးလို့အကျိုးရှိမဲ့စကားမဟုတ်ပါဘူးဒါတော့အကျိုးရှိတဲ့စကားကိုသာပြောဆိုလေးရှိတဲ့အတွက်သူကတာလို့အမည်တော်ရတဲ့ဘုရားရှင်ကိုယ်တော်မြတ်ဟာဒီလိုစကားမျိုးကိုမေးလိုက်မယ်လို့မထင်ပါဘူးဒါကြောင့်ဘယ်ကလာသလဲလို့မေးတာဘယ်ဘွားကလာခဲ့သလဲလို့မေးလို့ရင်ထင်ပါတယ်ဘယ်ဘွားကလာခဲ့တယ်ဆိုတာကိုတော့တကြီးတော်မကမသိနိုင်ပါဒါကြောင့်ကြီးတော်မကမသိပါဖျားလို့ဖြေရပါတယ်ဆိုတဲ့အကြောင်းကိုလျှောက်ထားတယ်ဒီတော့မြတ်စွာဘုရားကသာဓုခေါ်တော်မူတယ်ပြီးတော့ယကန်းအလုယုံဖခင်ထံကိုသွားမယ်ဆိုတာကလည်းအများအသိပဲဖြစ်နေပါတယ်အဲ့ဒါကိုလဲမေးလိုက်မယ်လို့မထင်ပါဒါကြောင့်ဘယ်သွားမလဲလို့ဆိုတာဟာဘယ်ဘဝကိုသွားရမလဲလို့မေးလို့ရင်ထင်ပါတယ်ဘယ်ဘဝကိုသွားရမယ်ဆိုတာကတော့တတိတော်မကမသိနိုင်ပါဒါကြောင့်တတိတော်မကမသိပါဖျားလို့ဖြေရပါတယ်ဆိုတဲ့အကြောင်းကိုလျှောက်ထားပါတယ်ဒီတော့လဲညစွာဘုရားကဘာလို့ခေါ်တော်မူပါလဲမသိဘူးလားလို့မေးတာကတော့သိရမှာကိုသင်မသိဘူးလားလို့မေးလို့ရင်ထင်ပါတယ်တနေ့နေ့တစ်ချိန်ချိန်မှာအေကံသိရမယ်ဆိုတာကတော့တတိတော်မကသိမြင်နေပါတယ်ခင်ဗျာဒါကြောင့်မသိဘူးလားဆိုတဲ့အမေးကိုတတိတော်မကသိပါတယ်ခင်ဗျာလို့ဖြေရပါတယ်ဆိုတဲ့အကြောင်းကိုလျှောက်ထားပါတယ်ဒီတော့လည်းမြတ်စွာဘုရားကသာဓုခေါ်တော်မူပါတယ်သိသလားဆိုတော့အမေးကတော့ မည်သည့်အချိန်မှာသိရမယ်ဆိုတာကိုအတိအကျနင်းသိသလားလို့မေးလို့ရင်ထင်ပါတယ်အဲ့ဒါကိုတပည့်တော်မကအတိအကျမသိနိုင်ပါဒါကြောင့်အဲ့ဒီနောက်ဆုံးမေးကိုမသိပါဖျားလို့ပဲဖြေရပါတယ်လို့လျှောက်ထားတယ်ဒီတော်မြတ်စွာဘုရားကဒီသရုပ်ထအဖြေကိုလည်းသာတို့ခေါ်တော်မူပါတယ်အဲ့ဒီခါကြတော့မှလူတို့ပြိတ္တကလည်းမိမိတို့အထင်မှားကြောင်သိသွားကြပါတယ်အဲဒီမေခွန်းလေးခုထဲမှာတတ္တိယမေခွန်းအရာဒီနေ့ကျတော့သေးရမှာကတော့အလွန်သေးကြနေပါတယ်သရုတ်ထမေခွန်းအရာဘယ်ချိန်သိရမယ်ဆိုတာလဲဘယ်သူမှအတမသိနိုင်ဘူးတော်တော်နဲ့မသိသေးဘူးလို့ခင်းနေရင်ပဲရုပ်တရားမမျောလင်ပဲသေးသေးသွားကြရပါတယ်။ဒီတော့သေပြီးရင်ဘယ်သွားမလဲဆိုတော့ဒုတိယမေခွန်းနဲ့ပုဂ္ဂိုလ်ကိုလူတိုင်းလူတိုင်းရှင်တိုင်းယဟန်တိုင်းမေ့ကြည့်ဖို့ကောင်းပါတယ်။အခုပဲပုဂ္ဂိုလ်ကိုစိတ်နဲ့မေ့ကြည့်စမ်းပါ။ဆရာကြီးဘယ်သွားမလဲ။ဘာကြီးဘယ်သွားမလဲ။တော်ကြီးပဲသွားမလဲအဖြေရခဲ့တယ်နော်အရှင်ဖျားပဲကြွမလဲဒါကလည်းဖြေရခဲ့တာပဲအဖြေရမခဲ့အောင်လုံးစရာနည်းတွေကတော့ရှိပါတယ်ကိုမိမိရဲ့ကာယကံကိုမှုတွေကိုစဉ်းစားကြည့်ပါဝစီကံနှုတ်မှုတွေကိုစဉ်းစားကြည့်ပါမနောကံစိတ်ကူးကြံစည်မှုတွေကိုစဉ်းစားကြည့်ပါကောင်းတာတွေကများသလားမကောင်းတာတွေကများသလားကောင်းဆိုရင်လည်းကိုယ့်အကူကောင်းနေရင်လည်းမပြီးသေးဘူးသူတော်ဘာအကျိုးကိုမထိခိုက်တဲ့အမှုကိုမှကောင်းတယ်လို့ဆိုရတယ်ကောင်းတာကများရင်ကောင်းတဲ့ဘဝရောက်မှာပဲမကောင်းတာကများရင်တော့မကောင်းတဲ့ဘဝတွေရောက်သွားမှာပဲဒါကြောင့်ကောင်းတဲ့ဖြူစင်တဲ့စေတနာနဲ့ကောင်းတဲ့အလုပ်ကောင်းတဲ့အပြောကောင်းတဲ့အကြံများကိုသာပြုလို့ပြောဆိုကြံစီမိအောင်အားထုတ်ဖို့လိုပါတယ်ဒီစီချာချာကောင်းတာကတော့အပေလေးပါးမှလုံးဝလွတ်မြောက်တဲ့တရားအဆင့်ကိုရောက်အောင်ဝိပဿနာဘာဝနာအလုပ်ကိုအပြည့်အစုံအားထုတ်တာဟာဖြင့်အကောင်းဆုံးအသေးချဆုံးပါပဲဒါကြောင့်ဘုန်းကြီးကဒီလိုဩဝါဒပေးနေပါတယ်အပေပေငြိမ်ခွင့်ညာအဆင့်အသင့်ရောက်ပါစေတဲ့ဒါလေးဆိုရလိမ့်မယ်နော်အပေပေငြိမ်ခွင့်ညာအဆင့်အသင့်ရောက်ပါစေဆို
အပေပေငြိမ်ခွင့်ညာအဆင့်အသင့်ရောက်ပါစေအပေပေငြိမ်ခွင့်ညာအဆင့်အသင့်ရောက်ပါစေအပေပေငြိမ်းခွင့်ညာသိအသိရောက်ပါစေ
အပေပေငြိမ်းတဲ့ညာသိဆိုတာဘောဓဘာတိမေဖို့ညာသိပါပဲအဲဒီညာလို့ဆိုရင်တော်လောက်ပလားလို့မေးကြရှိပါတယ်ဘုန်းကြီးနေတဲ့ကတော့ဒီလောက်ဆိုရင်ဝမ်းမြောက်လာပါပြီဒါပေမဲ့မြတ်စွာဘုရားကတော့ရာထဘုံမရောက်မချင်းညာနာမဖြစ်သေးမချင်းသိချပြီးအာရမနေပါနဲ့ဦးတဲ့ဇင်အတုကလုံးဝငြိမ့်တဲ့ရာထဘုံရောက်အောင်အာထုတ်ပါတဲ့ဒါကြောင့်အဲ့ဒီမြတ်စွာဘုရားရဲ့အလိုတော်နဲ့ညီညွတ်အောင်လို့ဒုတိယဩဝါဒလည်းဘုန်းကြီးအထပ်ပြီးတော့ပေးပါတယ်ဒုညာဖြင့်လည်းမတော်ပဲဆင်းရဲငြိမ့်ပါစေလို့အဲ့ဒီဩဝါဒကိုလည်းပေးပါတယ်အဲ့ဒီပေပင်းချင်းတဲ့သောတာပတ္တိညာလောက်နေလည်းပဲအာရတင်းနေပြီတော်မနေပါနဲ့ဩဆင်းရဲငြိမ်းတဲ့အရဟတမေရတ္တဘုရားအောင်လည်းအထုပ်ပါဦးလို့ဆိုလိုပါတယ်အဲ့ဒီသံဃာ့လေးအဆိုရမယ်ထိုညာဖြင့်လည်းမတော်ပဲဆင်းရဲငြိမ်းပါစေဆို
ထိုညာဖြင့်လည်းမတော်ပဲဒုညာဖြင့်လည်းမတော်
အဲဒီလိုဘောဓဘာနိမေဖူညာလောင်းနဲ့အာမရပဲနဲ့အထက်မေဖူညာနေကိုရအောင်အရတမေရတဖူကိုရအောင်အထုတ်ပေမယ်လို့ပါရမီကမြင်သေးရင်တော့အပြည့်စုံဖြစ်လိမ့်မယ်လို့ဆိုတာမပြောနိုင်ဘူးဒါတော့ဒီလိုမဖြစ်ရင်ဖြစ်နိုင်တဲ့အလုတ်ကလေးတွေလည်းရှိပါတယ်ဒါလည်းဆိုလို့ရှိရင်ဉာဏ်နာနဲ့လောဘဒေါသအစရှိတဲ့ကိလေသာတွေဖြစ်ပေါ်လာတဲ့အခါအဲ့ဒါတွေကိုမြန်မြန်ငြိမ်းသွားအောင်ရှုမှတ်ပြီးပယ်ဖို့ကတော့ဖြစ်နိုင်ပါတယ်။ဒါကြောင့်တရားတိုးတက်အောင်လို့အားထုတ်ပေမဲ့တရားကမတိုးတက်ဘူးဆိုပေမဲ့လို့လည်းလက်လျှော့ပြီးတော့မနေပါနဲ့။အကြောင်းအားလျော်စွာဉာဏ်နာနဲ့လောဘစိတ်ဒေါသစိတ်အဲ့ဒီလိုစိတ်ချမ်းနေဖြစ်လာလို့ရှိရင်အဲ့ဒီစိတ်ချမ်းနေကိုဖြစ်ပေါ်လာတိုင်းရှုမှတ်ပြီးတော့ပယ်ပါလို့ဒီလိုနောက်ဆုံးဩဝါဒလေးတွေဘုန်းကြီးကပေးပါတယ်ဖြစ်ပေါ်လာညာစိတ်ကြမြပယ်ရှားနိုင်ပါစေတဲ့ဒါလေးလည်းသွားတယ်နော်ဖြစ်ပေါ်လာတဲ့လောဘဒေါသစိတ်ချမ်းတွေကိုပေါ်ပေါ်ခြင်းပေါ့စိတ်ထဲတွင်ငြိမ့်ပါအောင်လေရှုမှတ်ပြီးပေးရစိတ်ထဲတွင်မပြောက်လို့ရှိရင်ကိုယ်မူရနှုတ်မူရနှီးငယ်ခြင်းနဲ့နှီးငယ်ခြင်းကြီးကြီးကျယ်ကျယ်နဲ့ဖြစ်ခင်ကိုငြိမ့်တော်ရှုမှတ်ပြီးပေးပါလို့ဆိုလိုပါတယ်နဲ့ဒါလေးဆိုရဖြစ်ပေါ်လာညာစိတ်ကြမ်းများပယ်ရှားနိုင်ပါစေဆို
ဖြစ်ပေါ်လာညာစိတ်ကြမ်းများပယ်ရှားနိုင်ပါစေဖြစ်ပေါ်လာညာစိတ်ကြမ်းများပယ်ရှားနိုင်ပါစေဖြစ်ပေါ်လာညာစိတ်ကြမ်းများပယ်ရှားနိုင်ပါစေ
အဲ့ဒီဩဝါဒတွေအတိုင်းယူသေးသေးလိုက်နာကျင့်သုံးနေမယ်ဆိုရင်တော့ဘယ်သွားမလဲဆိုတဲ့အမေခွန်းကိုကောင်းရသွားမယ်လို့ရဲရင်ဖြေနိုင်ပါတယ်ခေါင်းကယကားမိမာလေးအကြောင်းကိုပြန်ပြီးဆက်ကြအောင်ဆိုရင်မြတ်စွာဘုရားကကလေးမလေးရဲ့အပြေများကိုသာဓုခေါ်တော်မူပြီးတော့လူလူပရိသတ်ကိုဩဝါဒပေးတော်မူပါတယ်ဥပါဒကဥပါဒကယောက်ျားဥပါဒီကဥပါဒီကမိဒကမတို့သင်တို့ဟာဒီကလေးမလေးပြောတဲ့ဒီနေ့ဒီပဲလောက်တောင်းနားမလဲကြဘူးမသိကြဘူးကဲရုံနာကဲရကြတယ်ပညာမျက်စိမရှိတဲ့သူတွေဟာအကန့်တွေမြည်တယ်အကန့်တွေလို့ခေါ်ရပညာမျက်စိရှိမှမျက်စိမြင်တဲ့သူမြည်တယ်လို့မိန့်တော်မူပြီးတော့ဂါထာတပုဒ်တရားကိုဟောကြတော်မူပါတယ်သန္ဓဘူတော်အယံလောကောတနုကိဋ္ဌဝိပါဒတိသကုနောဇာလမုဒ္ဓောဝအဘောသက်ကာယအကိစ္စတိယံလောကောဤလူပေါင်းသည်အန္တဘူတော်ပညာမျက်စိမရှိသဖြင့်အကန့်တပွဲဖြစ်စေ၏ဣဒ္ဓဤလူများရဲ၌တဏုကောဥယေမများလားမပြောပါဝဲအနည်းငယ်သောသူသည်သာလျှင်ဝိပါဒတိအနိစ္စစသည်ဖြင့်ရှုမြင်နိုင်ပေ၏ဇာလမုတ်တော်ငှက်မုတ်သို့ဤပယေတွင်းမှလွံ့မြောက်သွားသောသကုဏောငှက်မြည်သည်အဘောဤဝါနေပါပြီတကဲ့သို့အဘောအနည်းငယ်သောသူသည်သာလျှင်သက်ကာယလူပြင်းနာပြင်းနိဗ္ဗာန်စီသို့ကိစ္စတိသွားရောက်နိုင်ပေ၏တဲ့ဒီနေရာမှာအထာကထာကဒေသနာဝသာနေဒေသနာတော်ဤအဆုံး၌ကုမာရီကယကန်းသည်မှအမျိုးသမီးကလေးသည်သောတာပတိပလေသောတာပတိဖို၌ပဋိဒ္ဓယိဒီလေးသည်သောတာပန်ဖြစ်သွားတယ်လို့ဆိုပါတယ်ဒီယကန်းဒီမှာလေးတရားနာနေရင်တရားတို့ရသွားတာဟာရှေးဖို့၃နှစ်လောက်ကတည်းကမရဏသတိဘာဝနာကိုပွားများလာခဲ့လို့ပဲဆိုတာသင်ကြားပါတယ်ဒီကြောင့်ထုပ်ပတ်ဒီကိုထောက်ပြီးတော့ဒီလိုအလားတူပုံကိုယ်တွေလည်းများစွာပဲရှိမယ်ဆိုတာလည်းခံမနိုင်ပါတယ်တခြားအကြောင်းတစ်ခုကတော့ဘာဝတိပြီ ဒေရုံကျောင်းတော်မှာမြတ်စွာဘုရားသတင်းသုံးနေတော်မူတဲ့အခါမှာနေ့စဉ်နေ့တိုင်းပဲတရားပွဲရှိနေတယ်။ဒါကြောင့်ညနေပိုင်းကျရင်သာဝတိမြို့ကလူတွေဟာသာရှင်းစင်ကြဲတဲ့ဝတ်ဒီကိုဝတ်ဆင်ပြီးတော့ဘူဇော်စရာပန်းသနာတွေကိုလည်းယူဆောင်ပြီးတော့ဒေရုံကျောင်းတော်ကိုလာရောက်ပြီးတော့တရားနာကြတဲ့သမဏပြောစရာကောင်းပါပေါ့နော်။ရာဇယောပြည်ဝေလူဝန်ကြောင့်တော့စသည်မှာလဲမြတ်စွာဘုရားသတင်းသုံးတော်မူတဲ့အခါတွေမှာဒီနည်းအတိုင်းနေမှာပါပဲဒီတော့ရှင်းရှင်းနေတွေရှင်းရှင်းလတွေရှင်းရှင်းရက်တွေရှင်းရှင်းနှစ်တွေကတရားနာလာခဲ့တဲ့သူတွေဟာမိမိနာယူထားတဲ့တရားဆုံးမှာတော့အတိုင်းသီလကိုလည်းကျင့်နေကြမယ်သီလကျင့်နေသလိုသမထဝိပါဒနာအလုပ်တွေကိုလည်းထိုက်ပြရလို့သာအားထုတ်နေကြမယ်ဆိုတာသိနိုင်ပါရဲ့။ဘာကြောင့်လဲဆိုရင်အခုနေ့ခါမှာကမဏဆရာတူကဟောကြားနေတာကိုတောင်းမှနားကြားရတဲ့သူတွေကယူသေးလိုက်နာပြီးတော့အားထုတ်ကြသေးတာပဲ။ကိုတော့ကသုံးလို့ထောတာသာဗေညုမြတ်စွာဘုရားကိုတော်တိုင်ဟောဟောကြားတဲ့တရားကိုနားရတဲ့သူတွေဟာဒီလိုဘာဝနာကမ္မဋ္ဌာန်းတွေကိုဘယ်မှာအမထုတ်ပဲရှိပါမလဲအာထုတ်ကြမှာပါပဲဒီတော့ရှင်းရှင်းနေ့ရက်တွေရှင်းရှင်းလတွေနှစ်တွေကတရားနာပြီးတရားအာထုတ်လာခဲ့တဲ့ပုဂ္ဂိုလ်တွေဟာနောက်နောက်တရားပွဲတွေမှာတရားနာရင်မဲ့ဖို့တရားသူကိုရဖို့ပါရမီထောက်ပံ့နေပြည့်စုံနေတယ်လို့ဆိုနိုင်ပါတယ်ပြီးတော့ဇေရုံကျောင်းတော်အစဒီမှာဇာတော်မူတဲ့အခါဇာနာပရိသတ်တွေကဇာပရိသတ်လည်းရှိတယ်ဇာမိမပရိသတ်လည်းရှိတယ်လူဥပါဒကယောက်ျားလည်းရှိတယ်ဥပါဒိကမိမလည်းရှိတယ်ပရိသတ်၄ပါးလုံးအစုံမဲ့ရှိနေပါတယ်အဲဒီလိုဘုရားကိုယ်တော်တိုင်ဟောတဲ့တရားကိုမျက်မှောက်ထင်ရှားဖူးမြော်ပြီးနာကြားရတဲ့ပုဂ္ဂိုလ်တွေဟာလည်းသူတောင်းပါရမီတွေရှိတဲ့ပုဂ္ဂိုလ်တွေဖြစ်เสียအကြောင်းရှိပါတယ်။မြတ်စွာဘုရားကတရားဟောတော်မူတဲ့အခါမှာလဲအဲ့ဒီတရားနာပုဂ္ဂိုလ်တွေရဲ့အလိုအကျအစ္စာတရားကိုကြည့်ကျူးပြီးသင်လျော်တဲ့တရားကိုဟောတော်မူပါတယ်။အလိုအစ္စာတရားနဲ့ကြိုက်အောင်ဟောတယ်ဆိုတာကအင်မတန်အရေးပါအရာရောက်ပါတယ်။မြတ်စွာဘုရားလက်တော်ကာလတုန်းကအရှင်သူလပန္ဓကဆိုတာရှိတယ်အခရာ44လုံးသာရှိတဲ့စက်တလုံးပွက်ဂါထာလေးတစ်ပုဒ်ကိုလေးလပါလုံးသင်လို့တောင်းသူ့မှာမရနိုင်ဘူးတဲ့ဉာဏ်လေးဓာတော့ပထမရမ်းပါပဲဒါကြောင့်သူ့ကိုဖြစ်တဲ့မဟာပန္နကမထေရကငါညီသုလပန္နကဟာတော့သာသနာတော်မှာမကြီးပွားနိုင်တော့ဘူးလို့ယူဆပြီးတော့ညှင်ထုတ်လိုက်တဲ့မြတ်စွာဘုရားကမိမိထံခေါ်ယူလာပြီးတော့သင်လျော်တဲ့ကမ္မထံကိုပေးတယ်။ဝိုးပိုင်းလေးတစ်ခုကိုပေးပြီးတော့ရဇောဟရဏံညဉ့်ညေကြီးကိုဆောင်းနှသည်ရဇောဟရဏံညဉ့်ညေကြီးကိုဆောင်းနှသည်လို့ညွတ်ဆိုပြီးလက်နဲ့သုံးနယ်နေဖို့မြတ်စွာဘုရားညွှန်ကြားတော်မူတယ်။အဲဒီညွှန်ကြားချက်အတိုင်းအရှင်သုလပန္ဒကကလည်းရဇောဟရဏံရဇောဟရဏံလို့ဆိုပြီးအိုပိုင်းလေးကိုဆုံးနေပြီးတော့နေတယ်အဲဒီလိုဆုံးနေနေရင်မိမိသာနာကယုံနာတရေသဘောကိုသိမြင်ပြီးရဟန္တာဖြစ်သွားပါတယ်တဲ့အဲ့ဒါဟာဘာမှမကြဘူးအလွန်ဆုံး2နာရီ3နာရီလောက်ရှိမှာပေါ့ဒီလိုလွယ်လွယ်နဲ့တရားရသွားတာဟာအစ္စာတရားနဲ့ကိုအောင်ဟောကြားညွှန်ပြပေးလို့ပါပဲပြီးတော့ပြီးတော့နောက်တစ်ခုကတော့ရှင်သာရိပုတ္တရာဤတပည့်ယဟန်တပါးဟာလဲရှင်သာရိပုတ္တရာပေးတဲ့အတုပကမ္မထံကိုလေးလပါလုံးအာထုပ်ပေမဲ့ဘာမှအကြီးမြောက်ပဲရှိနေတဲ့ဒါနဲ့ရှင်သာရိပုတ္တရာကအဲ့ဒီယဟန်ကိုမြတ်စွာဘုရားထံခေါ်သွားပြီးတော့အနှံတယ်မြတ်စွာဘုရားကရွေဘုရုံမာဇာဘန်းကိုဖန်ဆင်းပြီးပေးတယ်အဲ့ဒီယဟန်ကဘွာပေါင်း900တိုင်တိုင်တစ်ဆက်တည်းရွှေပရင်စရာကြီးဖြစ်လာခဲ့တဲ့တဲ့ဒါကြောင့်သူကအပန့်ပြန့်ကြိုက်နေတယ် အဲဒီလိုအတန်းပြန်ကြိုက်နေတဲ့ပုဂ္ဂိုလ်အာသုဘကမ္မထာကိုပေးထားတော့အဲဒီအာသုဘကမ္မထာမှာစိတ်မဝင်စားပဲနဲ့ဖြစ်နေတယ်။ရသော်ပြားကပေးတဲ့ရွှေကြပန်းကြတော့စံပြတဲ့အတွက်မြင်မြင်ချင်းသူ့စိတ်ထဲမှာကြည်လင်ပြီးအဲဒီကြပန်းကိုကြည့်ရှုနေခြင်းပဲဇံကိုလည်းရတယ်။အဲဒီကြပန်းကိုမြတ်စွာဘုရားကညှို့အောင်ဖန်ဆင်းလိုက်တော့အဲဒီကြပန်းညှို့သွားတာကိုမြင်ရကစားပြီးအနိစ္စဒုက္ခအနတ္တသဘောတွေကိုသိမြင်သွားတယ်။အဲဒီခါမှာမြတ်စွာဘုရားကစဉ်လျော်တဲ့ဂါထာလေးတစ်ပုဒ်ကိုဟောကြားတော်မူတယ်။အဲဒီဂါထာကိုကျမ်းနာရတဲ့အဆုံးမှာအဲဒီယဟန်ဟာယဟန်နာဖြစ်သွားပါတယ်တဲ့။ပြီးတော့နောက်တစ်ခုကမြတ်စွာဘုရားရဲ့ဖွားဘက်တော်အရှင်သာနာမထေရဆိုတာရှိမြတ်စွာဘုရားပြိနိဗ္ဗာန်ဆံသွားတဲ့နောက်ဗံဝေကရပြီးမမာနာတွေလည်းကြာပြီးတော့ဒီအရှင်သာနာမထေရယူယူဆဆနဲ့တရားထုတ်ပြီးတော့နေတယ်အဲဒီလိုတရားထုတ်ရင်အချိုးမကျဘဲနဲ့ဖြစ်နေတဲ့အတွက်အရှင်အနန္ဒသာမလာရောက်ပြီးဩဝါဒခံယူတယ်ပြီးတော့ညာနန္ဒာကအာဘိစကားပြောတယ်လို့လဲဆိုတော့ရှင်ဘုရားဟာတရားသူကိုရလိုက်ပြီးလိုက်တဲ့ဘာဘပုဂ္ဂိုလ်ဖြစ်ပါတယ်လို့အာဘိစကားပြောကြအဲဒီအာဘိစကားကိုကြားရတာနဲ့အရှင်သာနာမှာအတဲပြီးပိဋိပါမောဇာတွေဖြစ်သွားတယ်ညာနန္ဒာဟောတဲ့တရားကိုလည်းနာကြပြီးတရားသူကိုရသွားတဲ့အခုပြောခဲ့တာတွေဟာသင်လျော်တဲ့ညွန်ကြားချက်တရားစကားကိုကြားနာရလို့တရားသူရသွားကြပုံတွေပါပဲဒါကြောင့်ခိစ္စာတရားနဲ့ကိုင်းညီတဲ့တရားကိုဟောတာဟာအလွန်ပဲအရေးပါရာရောက်ပါတယ်အခုကာလမှာအချို့ကမ္မထမ်းဆရာတွေကယောဂီတွေရဲ့အလိုအကျိုက်ကိုကြအောင်မဟောတာမပြောတာကြဘူးမသိတော့တဲ့စကားလဲပြောမိတာကြတယ်။ဒါကြောင့်တချို့ယောဂီတွေကစိတ်ပြဲပြီးတော့အိမ်ပြန်သွားတာကြတယ်။အကျိုးကမ္မဋ္ဌာန်းဆရာတွေကတော့ယောဂီတွေရဲ့အလိုအကျိုက်ကိုလိုက်လျောညီညွတ်အောင်ပြောတတ်တယ်။ဒါကြောင့်တချို့ယောဂီဟာရဲ့နီးငယ်လောက်တရားအထုတ်ဖို့မှန်းပြီးတော့လာတယ်။ဒီလိုလာရကဆရာတဲပြီးတရားပြည့်စုံသည့်အထိအထုတ်သွားနိုင်ကြတယ်။ဒါကြောင့်ဣဇာတရားနဲ့လျောအောင်ဟောနိုင်တာဟာအင်မတန်ကျေးဇူးများပါတယ်။မြတ်စွာဘုရားမှာတော့ဘုရားတို့ရဲ့ဣဇာတရားကိုအကျွမ်းမဲ့သိမြင်တော်မူတဲ့အတွက်တရားဟောတော်မူရင်ပဲတရားနာတဲ့သူတွေရဲ့ဣဇာတရားကိုကြည့်ကြည့်ပြီးသင်လျော်တဲ့တရားတွေကိုဟောကြားတော်မူပါတယ်။ဒီတော့အနာနဲ့စိတ်ကြိုက်အောင်ပေးပြောင်းရေးမခက်ပါဆိုတဲ့ညာမပရိပါဒနဲ့အညီမိမိတို့ရဲ့ဣဇာပြနဲ့လျော်တဲ့တရားကိုနာကြရတဲ့အတွက်လဲတရားနာရင်တရားသူကိုရရသွားကြပါတယ်ဒီလိုအမျိုးမျိုးသောအကြောင်းတွေကြောင့်တရားနာရင်တရားသူရသွားကြတာတွေကိုစုပေါင်းပြီးတော့သာကထာမှာဒေသနာပရိယောသနေဒေသနာတော်ဤအဆုံး၌သရူရာတိတ္ယပါဏသာသနာ7400သောဝိနည်းတတဝအပေါင်းတို့အားဓမ္မသမီးသမယောတရားသူကိုရခြင်းတရားသူကိုသိခြင်းဖြစ်ပါれစသည်ဖြင့်ဖော်ပြထားတယ်လို့မှတ်ရမယ်အခုပြောခဲ့တဲ့အတိုင်းတရားနာရင်တရားသူရသွားကြတဲ့ပုဂ္ဂိုလ်တွေဟာမြတ်စွာဘုရားလက်ထက်တော်ကာလတုန်းကအများကြီးပဲရှိပါတယ်တရားအားထုတ်ရင်တရားသူရသွားကြတာဒါကလည်းပဲအများကြီးပဲရှိပါတယ်။အဲဒီလိုတရားသူရသွားကြတာတွေဟာလူကြောင့်ပုဂ္ဂိုလ်တွေလည်းအများကြီးပါပဲ။သောတာပန်ဖြစ်သွားကြတဲ့ဥပါဒကာယောက်ျားဥပါဒိကာမိန်းမတွေလည်းအများကြီးပါပဲ။သရဂံဖြစ်သူတွေလည်းမနည်းလားပါဘူး။အနာဂံဖြစ်တဲ့သူတွေလည်းရှိတာပဲ။ယန္နာဖြစ်ပြီးလူနဲ့ပြိဋ္ဌိဘံပြုသွားတဲ့ပုဂ္ဂိုလ်တွေတောင်မှနည်းနည်းတော့ရှိသေးတာပဲ။အနာဂံပုဂ္ဂိုလ်တွေကတော့သုဒ္ဓဝါဒဇမဘုံမှာဖြစ်နေကြတယ်။သောတာပန်သဂရဂံပုဂ္ဂိုလ်တွေကတော့တချို့ကသရုမာယနပြေမှာဖြစ်နေကြ။ တချို့ကဒါဝိန္ဒနာပြည်မှာဖြစ်နေကြတချို့ကယာမနာပြည်မှာတချို့ကဒုတိယနာပြည်မှာတချို့ကနေမာတိနာပြည်မှာတချို့ကပရမမိတဝဇ္ဇဝိန္ဒနာပြည်မှာဖြစ်နေကြတယ်နာပြည်၆ထမှာဘုရားလက်ထတော်ကာလကအရိယာတရားဓမ္မတွေအများကြီးရှိနေကြပါတယ်အခုတရားနာနေကြတဲ့ပရိသတ်တွေမှာလဲဘုရားလက်ထကပုဂ္ဂိုလ်တွေလိုပါရမီထူးတဲ့ပုဂ္ဂိုလ်တဝုဒလေတော့ပါရင်လဲပါနိုင်ပါလေရေရည်ရက်ဒီလတွေကအာထုလာလို့ဣန္ဒြေရင်းကျက်နေတဲ့သူလဲတဝုဒလေတော့ပါနိုင်ပါလေအဲဒီလိုတဝုဒလေကတော့အခုတရားနာနေရင်လဲတရားသူကိုရနိုင်စရာအကြောင်းရှိပါတယ်ဒီလိုမရတော့မှအာထုဆဲပုဂ္ဂိုလ်တွေမှာအတဲပြီးကျူးစာအာထုတာနဲ့မကြခင်ပဲတရားသူကိုရသွားနိုင်ပါလေအမှန်တော့ဘူးတဲ့သူတွေမှာလဲတရားအထုတ်ဖို့နီလာမှန်ကိုရတဲ့အတွက်အခွင့်အင်းတဲ့အခါမှာအထုတ်ပြီးတရားသူကိုရသွားနိုင်ပါတယ်အဲဒီလိုတရားသူအဲဒီလိုတရားသူကိုရသွားတဲ့သူတွေပဲဖြစ်ဖြစ်အခုလိုတရားနာပြီးကုသိုလ်ကောင်းမှုကိုပြုနေတဲ့သူတွေပဲဖြစ်ဖြစ်ဒီလိုပုဂ္ဂိုလ်တွေအလုံးဟာအခုဘောကသုတိပြတ်ကြွေသိကြရတဲ့အခါနတ်ပြည်၆ထမှာအလိုရှိရာရောက်သွားကြမယ်အဲ့ဒီနတ်ပြည်ရောက်သွားတဲ့အခါမှာတရားလက်ထက်ကရောက်နေနေကြတဲ့အရိယာနာတွင်နဲ့တွေ့ကြရမှာပေါ့နာတဘိန်ဝိသကာအစရှိတဲ့နာသားနာသမီးတွေနဲ့တွေ့ကြမယ်တွေ့တဲ့အခါကျတော့ညစွာဘုရားထံကသူတို့နာကြအားထုတ်လာခဲ့တဲ့တရားတွေကိုမေးမြန်းဆွေးနွေးနိုင်ကြပါလိမ့်မယ်အဲ့ဒီနာပြည်လောကမှာသူတော်ကောင်းနေချင်းချင်းတရားဆွေးနွေးရတာဟာအင်မတန်ကိုကြည်နူးစရာကောင်းမှပါပဲဒါပေမဲ့ယခုတရားနာပရိသတ်ထဲကနာပြည်တော်မရောက်ချင်ပါဘူးကိုလူပြည်လောကမှာပဲဖြစ်ချင်ပါတယ်ဆိုရင်တော့မိမိတို့လိုရှိတဲ့အတိုင်းလူပြည်မှာပဲဖြစ်နိုင်ပါတယ်ဒီလိုပြောရတာကလည်းတခြားကြောင့်မဟုတ်ပါဘူးတချို့ကကိုရရွာကိုရသမှာပဲဖြစ်ကျင်တတ်ကြတဲ့အတွက်ပြောရတာပါပဲတစ်ချိန်လုံးကတစ်ချိန်ဆိုတာလွန်ခဲ့တဲ့25နှစ်အနည်း30လောက်ကပါပဲအဲ့ဒီတုန်းကမော်လမြိုင်မှာတရုတ်တကာကြီးတူသူ့အိမ်ကိုပြင့်ပြီးသံဃာတော်တွေကိုဆွမ်းကပ်လှူဒါန်းတယ်ဘံပုံမေးပြီးတဲ့အခါမှာနာယကဆရာတော်ကြီးကဆွမ်းနုမောဒနာတရားဟောတယ်သံလူဒါနာကုသိုလ်ကြောင့်လူပြည်မှာပဲဖြစ်ဖြစ်နတ်ပြည်မှာပဲဖြစ်ဖြစ်အသက်ရှည်ခြင်းအစဉ်လာခြင်းခွန်အားကြီးခြင်းချမ်းသာများခြင်းပညာကြီးခြင်းအချွေရများခြင်းစီစဉ်ဥစားပေါင်းများခြင်းအစရှိတဲ့ကောင်းကျိုးချမ်းသာတွေကိုရသွားမဲ့အကြောင်းသူတို့မှာရဲ့နတ်ပြည်မှာလည်းရောက်နိုင်တယ်ဒါဝိညာဏနတ်ပြည်လည်းရောက်နိုင်တယ်ယာမသာသနာပြည်လည်းရောက်နိုင်တယ်နတ်ပြည်ဆိုတာကိုရောင်ကိုဝါရင်နဲ့တောက်ပါပြီးဘုံမိတ်မာနွေနဲ့ဥယျာဉ်ရေကန်တွေနဲ့ပရိသာဘင်းတွေနဲ့နယထာတွေနဲ့အမတန်ပျော်စရာကောင်းကြောင်းစသည်ဖြင့်ဆရာတော်ကြီးကညစဉ်ချမ်းသာတဲ့ဝူဝီဆာဆာဟောကြားတော်မူတယ်ဒီလိုဟောပြီးတော့ဆရာတော်ကြီးကသွမ်းတကာတေုတ်ကြီးကိုဘယ်နဲ့လဲတကာကြီးနာပြည်များမရောက်ချင်ဘူးလားလို့မေးတယ်ဒါတော့သံဃာတယောက်ကြီးကပြန်လျှောက်တယ်တပည့်တော်ကနာပြည်ကိုမရောက်ချင်ဘူးခင်ဗျာတဲ့ဒါတော့ဆရာတော်ကြီးကအားသင့်ပြီးတော့ဟင်ဒကာကြီးကနာပြည်ကိုမရောက်ချင်ရင်ဘယ်မရောက်ချင်လို့တုံးလို့ထပြီးတော့မင်းများများနဲ့တပည့်တော်ကဘယ်မှမရောက်ချင်ပါဘူးကိုယ်အိမ်နဲ့ကိုယ်ဝင်းကိုချာနဲ့ဒီမှာဖြစ်ချင်တာပါပဲလို့ပြောတူကကြီးကပြန်လျှောက်တယ်။ဒါတော့ဆရာတော်ကြီးကဒါလို့ဆိုရင်ဒကာကြီးလိုရှိတဲ့အတိုက်ဒီဝင်းတချာနဲ့ဖြစ်မှာပါပဲလို့ညီကုန်းချုပ်လိုက်ပါတယ်။အဲ့ဒါဟာသူ့ဧဇာတရားလိုက်ပြီးအနုဝါဒနာပြုလိုက်တာပါပဲ။ဒါပေမဲ့အဲ့ဒီလိုဟောတာမှန်လဲမှန်ပါတယ်။ကုသိုလ်ရှိတဲ့သူဟာကိုဖြစ်ချင်ရမှာဖြစ်နိုင်ပါတယ်။သန္တကာကသူ့ချာနယ်မှာဖြစ်ခြင်းရင်သူကုသိုလ်ကသူ့ချာနယ်မှာပဲပြစ်ချပေးမှာပေါ့ ဣဇတိဘိခဝေသီလဝတ္တောစေတောပဏိရိဝိသုဒ္ဓတာတဲ့ဘိခဝေရဟန်းတော်သီလဝတ္တောသီလရှိသောသူဤစေတောပဏိရိစိတ်ကိုစောက်တည်ထားခြင်းတောင်းတာခြင်းသည်ဣဇတိတောင်းတာသည်အတိုင်းပင်ပြည့်စုံတတ်ပါတယ်တဲ့ကိုကဒီလိုဖြစ်ခြင်းဒီလိုဖြစ်မှာပဲဟိုလိုဖြစ်ခြင်းလည်းဟိုလိုဖြစ်မှာပဲကိုယ်လိုရှိတဲ့အတိုင်းကြီးစည်းပြည့်စုံနိုင်ပါတယ်။ဘာကြောင့်လဲဆိုရင်ဝိသုဒ္ဓတာသီလစင်ကြယ်လို့ပါပဲ။သီလစင်ကြယ်ဖို့ကလည်းလိုပါသေးတယ်။သီလမစင်ကြယ်ရင်တော့ကိုယ်လိုရှိတဲ့အတိုင်းကြီးဖြစ်လိမ့်မယ်လို့စိတ်မချသေးဘူး။သီလကလည်းစင်ကြယ်နေရင်တော့သိချပါပဲ။ဒါကြောင့်အခုနဲ့တရားနာပရိသတ်တွေမှာတော့သီလကလည်းထူးစင်ကြယ်နေတယ်ပညာနဲ့ကာလကြီးများလို့အခါမှဆိုရင်ဗမာပြည်မှာဗမာထုံးစံအတိုင်းအင်တာပြောနေကြတဲ့ကာလကြီးပဲအထူးအပြင်ဆိုတော့ဒီရန်ကုန်မြို့မှာလူငယ်သူငယ်တွေအကြောကြဆုံးပါပဲဒီလိုသူများတွေအကြောကြီးပြောနေကြတဲ့အခါကာလတည်းမှာပဲလို့အဲ့ဒီအကြောတွေကိုစိတ်ဝင်စားပဲသွန်လို့ပြီးတော့ကုသိုလ်ကောင်းမှုတွေသူတော်ကောင်းတရားတွေသူတို့တော်ကောင်းတရားတွေမှာသာစိတ်ဝင်စားလို့တချို့ကစင်ညာပြုပြီးတော့တရားအထုတ်နေကြတယ်တချို့ကလည်းဥပုသ္တိမီလာဆောက်တည်ပြီးတရားအထုတ်နေကြတယ်ဒါကြောင့်ဘုရားတရားနာနေကြတဲ့ပုဂ္ဂိုလ်တွေမှာသီလကအထူးစင်ကြဲနေပါတယ်ဒီလိုသီလကအထူးစင်ကြဲနေတဲ့အတွက်ဒီပုဂ္ဂိုလ်တွေဟာနာပြည်မှာဖြစ်ခြင်းမိမိတို့လိုရှိတဲ့အတိုင်းနာပြည်ဖြစ်ကြမယ်လူပြည်မှာပဲဖြစ်ခြင်းလို့ရှိရင်လည်းလူကြီးတွေမဲ့ဖြစ်ကြမှာပဲဗမာပြည်ကျင်းမဲ့ဓမ္မပြည်တွေမဲ့ဖြစ်ခြင်းဗမာပြည်တွေမဲ့ဖြစ်ကြမယ်ဒီနေရာမှာကုသိုလ်ကြိုးပေးဖို့နဲ့စပြီးဘုန်းကြီးကစိုးရိမ်တာတခုတော့ရှိတယ်ပါလဲဆိုလို့ရှိရင်အခုနေခါမှာဟိုဥရောပတိုက်အမေရိကတိုက်အစရှိတဲ့တခြားနိုင်ငံတွေကတိုးတက်ထွန်းကားနေတယ်ဗမာနိုင်ငံကကောင်းမှုရှင်တွေဟာအဲဒီနိုင်ငံသားတွေစိတ်ညို့ပြီးအဲဒီနိုင်ငံတွေသွားဖြစ်ကုန်မှာဘုန်းကြီးအဆိုရင်မိတယ်အဲဒီလိုဖြစ်နေကြတယ်လို့လည်းပဲဘုန်းကြီးကတော့ယူဆထားတယ်တချို့ကမေးကြဘုရားဘာသာဝင်ပုဂ္ဂိုလ်တွေဟာကုသိုလ်ကောင်းမှုတွေကိုပြုနေပါရဲ့နဲ့ဘုရားဘာသာနိုင်ငံဟာဘာကြောင့်မတိုးတက်မကြီးပွားရလဲလို့မေးကြသူတို့ကဗမာပြည်ကသေရင်ဗမာပြည်မှာပဲဖြစ်တယ်လို့ဒီလိုထင်နေကြပုံရပါတယ်အမှန်ကတော့ဒီလိုမှမဟုတ်ပဲကုသိုလ်ကံနဲ့ပြည့်စုံနေတဲ့သူဟာသူ့လိုရှိရင်ဘယ်မှာမစိုးဖြစ်နိုင်တာကြီးပဲဗမာပြည်ကကုသိုလ်ကံရှိနေတဲ့ပုဂ္ဂိုလ်တွေဟာတိုးတက်ကြီးပွားနေတဲ့ဟိုနိုင်ငံတွေဖြစ်ခြင်းအဲ့ဒီနိုင်ငံတွေမှာသွားပြီးဖြစ်နိုင်ပါတယ်ဒါကြောင့်အခြားနိုင်ငံတွေကအခုခါမှာကြည်ကျခန္ဓာနေတဲ့ပုဂ္ဂိုလ်ကြီးတွေဟာဗမာကြီးကဗုဒ္ဓဘာသာဝင်ကောင်းမှုရှင်တွေလည်းဖြစ်နိုင်တာပဲဗမာကြီးကယခုနေ့ခါမှာပါရှင်စင်ကြယ်တဲ့ကောင်းမှုအကြီးအကျယ်တွေကိုပြုလုပ်နေတဲ့ပုဂ္ဂိုလ်တွေအလွန်ပဲပေါ်များပါတယ်အဲဒီပုဂ္ဂိုလ်တွေဟာသူတို့ပြုထားတဲ့ကုသိုလ်အားလျော်စွာအကြီးအကျယ်အကျိုးပေးခွင့်ရအောင်သူတို့ရဲ့မိဘဖြစ်မဲ့သူတွေဟာလည်းအမတန်ပေါ်များပြည့်စုံတဲ့ပုဂ္ဂိုလ်တွေဖြစ်ရပေလိမ့်မယ်။ဗမာပြည်မှာတော့ဒီလိုပေါ်များပြည့်စုံတဲ့ပုဂ္ဂိုလ်ဥယေကတဲမများဘူး။များများမရှိဘူး။အခြားနိုင်ငံတွေမှာမှဒီလိုပေါ်များပြည့်စုံတဲ့ပုဂ္ဂိုလ်တွေကများများရှိတယ်။ဒါတော့ဗမာပြည်ကမိဘလောင်းတွေမလုံလောက်ထားကြအောင်လဲဗမာပြည်ကကောင်းမှုရှင်တွေဟာကျားနိုင်ငံရောက်သွားဖို့ရအကြောင်းရှိနေပါတယ်အဲဒီလိုဇနီးနီးနဲ့နိုင်ငံကြားဘာသာကြားတွေထဲမှာသွားဖြစ်တဲ့ဆိုရင်အခုဘုရားကဗုဒ္ဓဘာသာဝင်သူတော်စင်ကြီးဖြစ်ပေမဲ့လို့တရားတော်ရဲ့အကြောင်းတရားကြီးဖြစ်နေပေမဲ့လို့အဲဒီဘာသာကြားတွေထဲသွားဖြစ်တဲ့သူကကုသဇင်ဘုရားနဲ့ဆိုရင်အဲဒီကမိဘအသစ်တွေရဲ့ဘာသာအသစ်တွေကိုလက်ခံယုံကြည်သွားမှာပဲလက်မခံမဲနဲ့ဖြစ်နိုင်ပါမလား အဲ့ဒါဟာအလွန်ပဲရေးကြည့်ပါလေဒါကြောင့်အဲ့ဒီလိုဘာသာတရားတွေပြည့်မသွားရအောင်ဘုရားဘာသာတရားကိုနည်းနည်းနည်းနည်းသိနေတဲ့ယခုနေခါကလေးကမရာတရားခိုင်မြဲအောင်အားထုတ်ထားဖို့လိုပါတယ်ဘုရား၌ယုံကြည်တဲ့သရတရားတရား၌ယုံကြည်တဲ့သရတရားသံဃာ၌ယုံကြည်တဲ့သရတရားယေရနာသုံးပါးမှာယုံကြည်တဲ့သရတရားတွေမပြတ်နိုင်အောင်မပြတ်နိုင်တဲ့အစဉ်တန်းရအောင်အားထုတ်ဖို့အလွန်ပဲအရေးကြီးပါတယ်အဲ့ဒီမပြတ်နိုင်တဲ့အစဉ်တန်းဆိုတာကလည်းသောတာပန်ဖြစ်မှပြည့်စုံတယ်အခုဘုရားကတရားအားထုတ်လို့မေဖို့နိဗ္ဗာန်တရားကိုသိမြင်ပြီးသောတာပန်ဖြစ်သွားရင်တော့ယတနာသုံးပါးကိုယုံကြည်တဲ့သရတရားကမပြတ်တော့ဘူးအဲလိုဆိုရင်တော့ဘယ်နေငါရောက်ရောက်ဘယ်လူတွေဘယ်လူမျိုးတွေမှာပဲဖြစ်ဖြစ်ကိစ္စမရှိဘူးသိကြပါပြီအခုပြောနေတဲ့သတိပေးစကားတွေကကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေမှာဖြစ်ခြင်းအားဖြစ်နိုင်တဲ့အတွက်သောတဂါရမတွေတခြားရောက်သွားရင်အမတန်ရခဲ့တဲ့ဘုရားဘာသာဝင်ဖြစ်မှဆုံးရှုံးသွားမှာကိုဆိုရင်လို့အထူးသတိပေးနေတာတွေပါပဲအခုနေခါမှာလူပြည်မှာထပ်ဖြစ်ပေါ်ရာကတော့လဲတဲမကောင်းလာပါဘူးလက်ကလည်းတူတယ်နာယောဂါတွေကလည်းများတယ်ဟောဝါရဒီဝါရဝါရတွေကလည်းချုပ်ထွေးတယ်ဘေးရန်အန္တရာယ်ကလည်းများတယ်။ဒါကြောင့်လူပြည်မှာတော့ဖြစ်ခြင်းမဟုတ်ဘူး၊နတ်ပြည်မှာပဲဖြစ်ခြင်းပါတယ်လို့ဆိုရင်တော့လူဒဂါရမတွေကနတ်ပြည်မှာဖြစ်ကြမှာပါပဲ။ဘုရူမာယေမှာလည်းဖြစ်နိုင်တယ်၊ဒါရီနာယာမစာဒီမှာလည်းဖြစ်နိုင်တယ်။အဲ့ဒါဟာမဲ့ဖို့မရသေးပေမဲ့မိမိတို့ပြုထားတဲ့ဒါနာကုသိုလ်တွေဤအစွမ်းကြောင့်မိမိတို့အလိုရှိရာဖြစ်နိုင်ပါတယ်။မဲ့ဖို့ရတဲ့ပုဂ္ဂိုလ်တွေအတွက်တော့အထူးပြောစရာမလိုပါဘူး။နတ်ပြည်ဆိုတာသိပြီးတော့ထူးဆန်းလှတာလည်းမဟုတ်ပါဘူး။ရောက်နိုင်ကြပါရဲ့။ရာဇဂျိုမျိုးကအိန္ဒကာဆိုတဲ့လူတစ်ယောက်ဟာသွမ်းတစွန်းမျှလောင်းတာလှူတာနဲ့ဒါရင်နာပြည်ကိုရောက်သွားသေးတာပဲ။ကုမာတိယတို့တက္ကရာမတွေမှာကုသိုလ်ကောင်းမှုတွေကအများကြီးရှိနေကြတာပဲ။သွမ်းတစွန်းဘယ်ကမလဲ။ပေးလူလိုက်ကြတဲ့ရဏကုသိုလ်တွေမနေဘူးအများကြီးရှိနေကြတာပဲသီလဘက်ကဆိုရင်တချို့မှခဏတစ်ပြုတ်လောက်စောင့်တည်တာနဲ့တောင်းနတ်ပြည်ရောက်ကြသေးတာပဲနေ့တစ်ဝက်လောက်ဥပုသ်စောင့်တာနဲ့တောင်းမှနတ်ပြည်လောကဖြစ်သေးတာပဲအခုတို့ကဓမ္မတွေမှာဥပုသ်သရင်သီလတွေဆိုရင်လည်းအများကြီးပဲစောင့်သုံးနေကြတယ်ဝိပဿနာဘာဝနာကုသိုလ်တရားကိုလည်းအများကြီးပဲပွားများနေကြတယ်ဒီတော့နတ်ပြည်ရောက်ချင်းရင်လွယ်လွယ်ကလေးနဲ့ရောက်မှာပေါ့ဘာကြောင့်မျိုးပဲရှိရမလဲဒါကြောင့်ဒုရဂါရမတွေဟာနတ်ပြည်ရောက်ချင်းရင်ရောက်ဖို့ကတော့သေချာနေပါပြီအဲဒီကိုရောက်သွားတဲ့အခါနတ်ပြည်မှာရောက်နေနှင်းတဲ့အရိယာနာတွေကိုတွေ့ပြီးတော့မြတ်စွာဘုရားဟောတဲ့တရားကိုဘယ်လိုနာခဲ့ရသလဲဘယ်လိုတရားတွေကိုအားထုတ်လာခဲ့သလဲဆိုတာမင်းများစုံစမ်းကြည့်ကြပေါ့အဲဒီလိုမင်းများပြီးတော့မိမိတို့သိလာတဲ့တရားနဲ့ညီတော်ဆွေးနွေးနိုင်ပါတယ်ဆွေးနွေးကြည့်ဖို့ရာအခုကအဲကမှာကြားထားလိုက်ပါတယ်ညစာပြလက်တော်ကာလတုန်းကဘာဂေတာဆိုတဲ့မြို့မှာဥပောတ္ထာဆိုတဲ့အမျိုးသမီးတယောက်ရှိတယ်။ဘာဂေတာမြို့ဆိုတာအိန္ဒိယပြည်အလယ်ပိုင်းကောသလတိုင်းထဲမှာရှိပါတယ်။ဘုရုံးကဇေရွန်ကျောင်းတော်ဤဒီယာဘာဝတိမြို့တော်ဤလက်တဲ့မြို့တစ်ခုပေါ့။ဘာဝတိနဲ့၆ယူဇနာဝေးကွာတယ်လို့ဆိုတဲ့ယူဇနာမှာရှင်းမိုင်လို့ရှိတယ်လို့အခုခေတ်သူတေသနာပညာရှိတွေကခံမှန်းထားကြတယ်။အဲဒီလိုခံမှန်းကြတာကလည်းအတ္တကရာများမှာပြထားတဲ့ရှင်းဝဟာရယူဇနာတွေကိုယခုလက်တွေ့တိုင်းထွားပြီးကြည့်တဲ့အခါမှာရှင်းမိုင်လောက်ပဲကြည့်တာကိုအများအားဖြင့်တွေ့ရလို့ခံမှန်းထားကြတာပါပဲ။ဒါကြောင့်ရှင်းမိုင်6လီဆိုတော့40နဲ့ရှင်းမိုင်လောက်ရှိမှာပေါ့။ဘာဝတိကြီးကနေပြီး40နဲ့ရှင်းမိုင်လောက်ရှိမှာ အဲ့ဒီသာဂိတမြို့ကိုအယုဇအယောဒယလို့လဲခေါ်ပါတယ်အခုလက္ခဏောင်လို့ခေါ်တဲ့မြို့ဟာဈေးကသာဂိတမြို့ဒီယထာနာပဲလို့လည်းပဲဆိုကြပါတယ်အဲ့ဒီမြို့ဟာဝိသခာရဲ့ဖခင်တနင်္စရာတထေးကြီးနေရာမြို့လည်းဖြစ်ပါတယ်အဲ့ဒီသာဂိတမြို့မှာဥပောသရာခေါ်တဲ့အမျိုးသမီးဟာမြတ်စွာဘုရားဟောတော်မူတဲ့တရားတော်တွေကိုကျင့်သုံးပြီးတော့သောတာပန်ဖြစ်သွားတယ်။အခုတရားထုတ်ကြတဲ့ဒကာဓမ္မတွေလိုပဲဖြစ်မှာပေါ့။ကိုတော့ကလည်းတရားကဒီလိုအားထုတ်ရတာပါပဲ။သူကျင့်စဉ်တွေကိုတော့သူဟာသူပဲဖော်ပြထားပါတယ်။နောက်ပိုင်းကျတော့ကြားပါလိမ့်မယ်။အဲ့ဒီမျိုးသမီးဟာအပေတိုင်းနေပြီးစုတွေသွားတဲ့အခါသာရဏနာပြည်ကိုရောက်သွားတယ်အဲဒီမှာကြီးကျယ်ခမ်းနားတဲ့နာဗိမာန်ကြီးနဲ့တင်းတင်းတရေကြီးဖြစ်ပြီးတော့နေပါတယ်တဲ့ဒီနေ့တော့ခါမှအရှင်မမောက္ကလမထေရများကသာရဏနာပြည်ကိုဂိဒိသစာကြီးကြွားချီတော်မူရင်အဲဒီနာသမီးကိုတွေ့လာခဲ့တယ်ဘုရုံးမမထေရများတင်မှာအဘိညာဉ်တကိုယ်နဲ့ပြည့်စုံတော့တဲနေရကြတာပဲ။နတ်ပြည်ကိုကိုယ်တိုင်သွားရောက်ပြီးတော့လည်းကြည့်ရှုနိုင်တယ်။ကိုယ်တိုင်မသွားပဲဒိဗဆက်ကုဘိညာဉ်နဲ့လူပြည်ကနေပြီးကြည့်ရင်လည်းနတ်တွေကိုမြင်နိုင်တယ်။ဒိဗသောတာဘိညာဉ်နဲ့နတ်တွေရဲ့အတန်ကိုလည်းကြားနိုင်တယ်။တဲနေရကြတာပဲ။ခုနေခါမှာတော့ဒီလိုအဘိညာဉ်ရပုဂ္ဂိုလ်ရဲ့လို့ထင်ထင်ရှားရှားမရှိတဲ့အတွက်နာပြည်လောကကိုသွားလည်းမသွားနိုင်ကြဘူးဒုံပြန်အာဂါသယင်းပြန်အစရှိတဲ့တဏီနီးနဲ့သွားနိုင်လို့ရောက်သွားတောင်မှဘဝနာတွေကိုမြင်နိုင်ကြမှာလည်းမဟုတ်ပါဘူးဟိုအထက်နာပြည်ကနာတွေကိုမပြောနိုင်အောင်တော့လူပြည်တွေရှိနေတဲ့ယုတ်ကစိုးတွေဩရဇောင်းတွေကိုတောင်မှမမြင်နိုင်ပဲရှိနေကြသေးတာပဲကိုယ်တော်ကအဘိညာပုဂ္ဂိုလ်တွေကတော့ဒါကနေပြီးကြည့်နတ်တွေကိုအဘိညာမျက်စိနဲ့မြင်နိုင်တယ်နတ်တွေပြောဆိုနေကြတဲ့စကားသံကိုလည်းအဘိညာနားနဲ့ကြားနိုင်ကြတယ်အခုကာလလိုရေဒီယိုတွေတယ်လီဖုန်းတွေဝိုင်လက်တွေဘာမှမလို့ကိုယ်တိုင်သွားကြည့်ရင်လည်းပဲကိုယ်တိုင်သွားကြည့်ရင်လည်းစိတ်ညှို့လိုက်တာနဲ့တခဏလေးအတွင်းမှာပဲလူရကိုရောက်သွားတယ်ညထားတွေလေးမြန်တွေဒုံမြန်တွေဘာမှမလို့ဘူးတဲလွယ်ကူတာပဲဒါကြောင့်ရှင်မမောက္ကလဟာအဘိညာဉ်တကောနဲ့နာပြည်ကိုမကြာကြွသွားလေရှိပါတယ်ဒီလိုကြွသွားတာကလည်းတခြားကြောင့်မဟုတ်ပါဘူးသူကိုယ်တိုင်မြင့်မြင့်ကြီးစုပြီးတော့မြည်သည်နာသနာသမီးဟာဘယ်လိုကုသိုလ်တွေကိုပြုခဲ့လို့နာပြည်ရောက်ပြီးဘယ်လိုစီစဉ်ချမ်းသာတွေကိုခံစားနေရတယ်ဆိုတာကိုသက်သေးကပြည်ကြခြင်းလို့သွားတာပါပဲအဲဒီလိုမသွားပဲလူပြည်ကနေပြီးဆင်ရှင်ယုံနဲ့လည်းသိတော့သိနိုင်ပါလေဒါပေမဲ့ကိုယ့်အကိုသိယုံနဲ့ပြောတာကတော့ကျေပြီးမထိုင်မှလာဘူးဟိုကနတ်တွေကိုယ်တိုင်ကပြောလိုက်ပါတယ်ဆိုတော့သက်သေးကနဲ့ပြောတာကမှပိုပြီးခိုင်လဲခိုင်ပါတယ်လူများမှလည်းစိတ်ဝင်စားပြီးတော့ဗရာတရားတို့ဘောတက်ကြွစေနိုင်တယ်ဒါကြောင့်မင်းပြောတဲ့စကားကိုလူတွေကလေးလေးစားစားယုံကြည်ပြီးသရာတရားတို့ဘွားသွားအောင်လို့အရှင်မဟာမောက္ကလကနတ်ပြည်လောကကိုဒီစာကြီးကြွားချီတော်မူပါတယ်တဲ့အဲဒီလိုကြွားချီတော်မူတဲ့အခါမှာခုနကပြောခဲ့တဲ့ဥပောသတာဆိုတဲ့နတ်သမီးကလေးရဲ့ဘဝိမာန်အနည်းကိုရောက်သွားတော့အဲဒီနတ်သမီးလေးကဘဝိမာန်ဘောကဆင်းပြီးတော့ရှင်မောက္ကလကိုယူသေးစွာရှိခိုးပြီးရည်နေပါတယ်တဲ့အဲဒီတော့ရှင်မမောက္ကလကမထေရမြတ်ကဒီလိုမေးတော်မူပါတဲ့။နာသမီးကလေးသင်ကိုယ်ကအယောင်ဝါရီဟာတောက်ကြကြဲကအယောင်ဝါရီလိုပဲအလွန်တောက်ပတင့်နေပါပြီတဲ့။ဒီလိုဆင်းရောင်တွေနဲ့ဒီလိုနာစည်းစိမ်တွေကိုရတာဟာဘယ်လိုကုသိုလ်ကောင်းမှုကြောင့်ပါလဲလို့မေးတော်မူပါတဲ့။ဒါတော့နာသမီးလေးကဖြေကြလျောက်ထားပါလေ။တတိတော်မှာရှေးဘွားတော်ကလူပြည်လောကမှာကောသလတိုင်းတွေက ဗာဂိတခေါ်တဲ့မြို့မှာအမျိုးသမီးတူဖြစ်ခဲ့ပါတယ်။အမည်ကတော့ဥပောသထာလို့ခေါ်ပါတယ်။တတိတော်မဟာတရားတော်တွေကိုကြားနာပြီးတော့မြတ်စွာဘုရားဤသာသနာတော်မှာယုံကြည်တဲ့ကြီးညိုတဲ့သရတရားနဲ့လည်းပြည့်စုံခဲ့ပါတယ်။ဘုရားတရားသံဃာယရနာမြတ်သုံးပါးကိုကိုယ်ွယ်စည်းကပြီးသရဏဂုံတည်တဲ့ဥပဒကမှာလည်းဖြစ်ခဲ့ပါတယ်တဲ့သဒ္ဒါယုံကြည်မှုကြီးညိုမှုသရတရားနဲ့ပြည့်စုံသောဥပါသီကယရနာ၃ရာကိုစိကကိုယ်ဝဲသောဥပါသီကမှာသည်အာသိန်ဖြစ်ခဲ့ပါသည်ရှင်ဘုရားတဲ့ဘုရားတရားသံဃာယရနာများ၃ပါးကိုစိကကိုယ်ဝဲတာကိုသရဏဂုံလို့ခေါ်တယ်အခုဗုဒ္ဓံသရဏံဂစ္ဆာမိဓမ္မံသရဏံဂစ္ဆာမိသံဃံသရဏံဂစ္ဆာမိလို့ဆိုရတာတွေဟာသရဏဂုံတွေပါပဲအဲဒီသုံးဖို့တဲ့ကဗုဒ္ဓံသရဏံဂစ္ဆာမိမြတ်စွာဘုရားကိုကိုးကွယ်ရာဟု၍စီကပါれလို့ဆိုတဲ့စကားရဲ့အဓိပ္ပာယ်ကတော့မြတ်စွာဘုရားတရားလုံးစုံအကုန်သိတော်မူတယ်ဟုတ်ခြင်းနာခြင်းသိခြင်းစသည်သောဆင်းရဲခါသိကင်းကျိမ့်တဲ့နိဗ္ဗာန်တရားကိုကိုယ်တိုင်တွေ့ပြီးတော့အဲဒီနိဗ္ဗာန်ချမ်းသာကိုသတ္တဝါအများကြီးခံစားနိုင်အောင်လို့တရားတော်တွေကိုဟောကြားတော်မူခဲ့တယ်။မြတ်စွာဘုရားဟောတဲ့အတိုင်းလိုက်နာပြီးတော့ကျင့်ရင်အပေလေးပါးမှလွတ်မြောက်သွားမယ်။ဆင်းရဲခါသိမှလည်းလွတ်မြောက်သွားမယ်လို့ဒီလိုယုံကြည်ပြီးတော့မြတ်စွာဘုရားကိုအားကိုးပါれလို့ဆိုလိုပါတယ်ဘုကာလမှာနေမကောင်းထိုင်မသာမကြမ်းမမာဖြစ်တဲ့အခါဈေးဆရာများအားကိုးရတယ်လို့ပါပဲဒီဒေါက်တာဆရာဝန်ကြီးဟာဒီဈေးဆရာကြီးဟာဈေးပညာမှာကောင်းကောင်းတကြွနဲ့ဒီဆရာကြီးကိုပင့်ဆောင်ပြီးအနှံ့ရကိုးကွယ်ရရင်ငါတို့ယောဂဟာပျောက်ကင်းသွားမယ်လို့ဒီလိုယုံကြည်ပြီးတော့အားကိုးအားသာပြုကြပါတယ်အဲ့လိုပါပဲငါတို့မှာအပယ်စင်းရဲတွေကလည်းကြောက်စရာကောင်းတယ်။ကိုကျင်းနာကျင်သိကျင်းအစရှိသောသံဃာဝစင်းရဲတွေကလည်းကြောက်စရာကောင်းတယ်။မြတ်စွာဘုရားဟောကြားညွှန်ပြတော်မူတဲ့အတိုင်းလိုင်းနာပြီးတော့ကျင့်ရင်အပယ်စင်းကလည်းလွတ်မြောက်သွားမယ်။သံဃာဝစင်းရဲတွေကလည်းလွတ်မြောက်သွားမယ်လို့ဒီလိုယုံကြည်ပြီးတော့ဗုဒ္ဓံသရဏံဂစ္ဆာမိမြတ်စွာဘုရားကိုကိုယ်ွယ်ရာဟု၍စိကပ္ပါ၏လို့ဒီလိုလျှောက်ထားပြီးသောက်တည်ရတယ်ဘုကာလမှာတော့တချို့ကဒီနေ့ဒီပဲတွေကိုသိပုံလည်းမရပါဘူးမိဘဆရာတွေအခိုင်းလို့သိုးနေတဲ့အနေမျိုးလောက်သာဖြစ်နေကြပါတယ်ပြီးတော့သိရသလောက်နေ့ဒီပဲလည်းဘာမှနှလုံးသွင်းကြပုံမရပါဘူးအပြေလို့အများကြီးယူဆနေကြတာပဲဆရာကဗုဒ္ဓံသရဏံဂစ္ဆာမိဓမ္မံသရဏံဂစ္ဆာမိသံဃံသရဏံဂစ္ဆာမိလို့ခါမြမြရှိကချပေးတော့တပည့်တွေကလည်းခါမြမြပြေးလွားပဲလိုက်ဆိုနေကြတယ်။ဘာမှတော့နှလုံးသွင်းနိုင်ကြမှာမတူပါဘူး။ဒီနည်းစနစ်ကတော့ကျေမကောင်းလှဘူး။ဖြည်းဖြည်းချင်းအာယုံပြုပြီးသွန်နိုင်ရင်တော့ပါပြီးကောင်းပါတယ်။တချို့ကတော့မပြီးတပြီးနဲ့ဘလုံးမထွေးတော့ဆိုသွားလိုက်သေးတယ်။အဲ့ဒါကတော့ဗာပိနေရာမကြတာပဲအမှန်ကတော့သီသညာအနေဒိဗေကိုအာမြူပြီးတော့ဗုဒ္ဓံသရဏံဂစ္ဆာမိလို့ဖြည်းဖြည်းမှမှဆိုလို့ရပါပဲအခါခါသိမဟုတ်တော့မှအ ਨੇ ဆုံးတစ်ရင်တစ်ခါလောက်တော့အဲ့ဒီလိုလေးလေးနက်နက်အာမြူပြီးသောက်ကြည့်ထားဖို့လိုပါတယ်ဒါကဗုဒ္ဓသရဏဂုံနဲ့စပြီးသတိပြုစရာအချက်ပါပဲတို့တူဓမ္မသရဏဂုံသံဃသရဏဂုံတွေကိုသောက်တည်တဲ့အခါမှာလဲသီသညာအနေဒိဗေကိုလေးလေးနက်နက်အာရုံပြုပြီးတော့သောက်တည်ဖို့ပါပဲအဲဒီမှာဓမ္မံသရဏံဂစ္ဆာမိတရားတော်ကိုကိုယ်ကိုယ်ရာဟုရစိကပါတယ်လို့ဆိုတဲ့စကားရဲ့အဓိပ္ပာယ်ကတော့မြတ်စွာဘုရားဟောကြားထားတဲ့မေတ္တရာဖို့တရားနိဗ္ဗာန်တရားဒေသနာတရားဆိုတဲ့ဒီတရားတွေကိုအာကိုအာရပြုပါれလို့သောက်တည်တာပါပဲအဲ့ဒီတရားတော်တွေနဲ့ပြည့်စုံအောင်အဲ့ဒီတရားတော်တွေရလိုက်နာကျင့်သုံးသွားရင် အပယ်ဆင်းရဲမှလည်းလွတ်မယ်။ဗာမယဝဆင်းရဲမှလည်းလွတ်မြောက်မယ်လို့ယုံကြည်အားကိုးတဲ့အကြောင်းကြောက်ထားပြောဆိုတာပါပဲ။ဘင်္ဂံတရဏံကိသာမိဘင်္ဂတော်ကိုကိုးကွယ်ရဟုရစိကပါတယ်လို့ဆိုတဲ့စကားရဲ့၄ပါးကတော့မြတ်စွာဘုရားဤသာသနာတော်မှာတရားကျင့်သုံးပြီးမဲ့ဖွေရောက်ဆဲရောက်ပြီးဖြစ်တဲ့အရိယသံဃာတော်တွေကိုအပယ်ဆင်းရဲတာဏျာဝဆင်းရဲကလွတ်မြောက်ရန်အတွက်အာဟုအာရပြုပါတယ်လို့ထောက်တည်တာပါပဲ။သံဃာတော်ကိုအယူသေးပြုခြင်းသံဃာတော်ရဲ့အဆုံးအမကိုလိုက်နာကျင့်သုံးခြင်းဖြင့်အပယ်ဆင်းရဲတာဏျာဝဆင်းရဲမှလွတ်မြောက်သွားမယ်လို့ယုံကြည်အားကိုးတဲ့အကြောင်းပြောထားပြောဆိုတာပါပဲ။